အမေရိကန်ပြည်ထောင်စုဖက်ဒရယ်စုံစမ်းရေးဘျူရို FBI ရဲ့ညွှန်ကြားမှုတစ်ဖြစ်ခံထားဖို့သမ္မတဒိုနယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ခရစ္စတိုဖာရေးဟာသူ့ကိုခံထားရေးစစ်ဆေးကြားနာပွဲအဖြစ်ဗုဒ္ဓဦးနေ့ကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်မှာလွှတ်တော်အမတ်ရဲ့မေးမြန်းချက်တွေကိုဖြေကြားခဲ့ပါတယ်။ FBI ညွှန်ကြားမှုဟာသူ့ကိုခံထားတဲ့သမ္မတနဲ့တီးခြားကင်းလွတ်စွာဒီလွတ်လပ်စွာနဲ့အဖွဲ့ကိုဦးဆောင်နိုင်မှာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေကြတာပါ။ဒီအကြောင်းကိုကြော်ကြော်သိန်းကဆက်ပြောပြမှာပါ။
တရားရင်ရှိနေသူလည်းဖြစ်တရားရေးဌာနတာဝန်ရှိသူလည်းဖြစ်တဲ့ရေးဟာတရားရေးကော်မတီရဲ့ကြားနာပွဲမှာအမတ်တွေရဲ့စိုးရင်ချက်ကိုချက်ချင်းနဲ့ကြားခဲ့ရပါတယ်။ FBI ညွှန်ကြားမှုဟာသမ္မတအတွက်လုံးလုံးတော့မဟုတ်တဲ့အကြောင်းအခြေခံဥပဒေနဲ့တရားဥပဒေအတိုင်းလုံဆောင်ရပြီးအမေရိကန်လူထုအတွက်လုံဆောင်ရတာဖြစ်ကြောင်းနိုင်ငံရေးပြောကနဲ့ဝင်ဆက်ဖက်ဖို့ဘယ်လိုတိုးစားတာမျိုးကိုပဲမဆိုကြက်ကြက်ခံရင်ဆိုင်နိုင်တဲ့စွမ်းအားနဲ့ယူသားတည်ကြည်မှုရှိရမှာဖြစ်ကြောင်းဒီမိုကရက်ထက်လွတ်တော်မှတိုင်ရင်ဆန်ဆိုင်ကသူရဲ့အဖွင့်မှာစကားမှာပြောသွားပါလေ။ရေးကလည်းအဲ့ဒီအတိုင်းသူလှုပ်ဆောင်မှဖြစ်တယ်ဆိုတာအထက်လူတော်မှဖိုင်စတိုင်းကိုရောကျန်တဲ့ကော်မတီဝင်တွေကိုပါချက်ချင်းပဲအာမခံပြောဆိုပါလေ
။ I believe to my core that there's only one right way to do this job and that is with strict
ဒီတော့ထားဆောင်ကိုမှန်ကန်တဲ့နည်းလမ်းတစ်ခုပဲရှိရဲဆိုတော့ကျွန်တော်ခိုင်မာယုံကြည်ထားပါလေ။အဲ့ဒါကတော့လုံးဝတည်ကြလုပ်ရမယ်။စီကံတိုင်းအတိအကျလုပ်ရမယ်။အခြေခံဥပဒေပေါ်သစ္စာရှိရမယ်။တရားဥပဒေပေါ်သစ္စာရှိရမယ်။ဒီဖွဲ့ရဲ့လုံထုံးလုံကြီးပေါ်သစ္စာရှိရပါမယ်။ကြောက်မနေပဲမျက်နှာသာမပေးပဲ။ဒါပြင်ပါတီဆွဲနိုင်ငံရေးရဘလို့ဩဇာလွှမ်းမိုးမှုမျိုးကိုမဆိုထက်မထွက်ပဲလုံဆောင်ရပါမယ်
။တရားရုံးအပေါ်ရာဇီကြောင်းရတရားဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူမဲ့စိုးပြတ်ချက်တွေချမှတ်တဲ့နေရာမှာသမ္မတအင်ဂျီရောအနေနဲ့ဘယ်လိုအခန်းကဏ္ဍကနေမှပါဝင်ဖို့မသင့်တဲ့အကြောင်းလဲမစ္စတာရီကပြောပါလေ။သူအနေနဲ့အချက်အလက်တွေကညွှန်ပြတဲ့နောက်ကိုပဲလိုက်သွားမှာဖြစ်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတစ်ခုခုကိုဆက်မလုပ်ဘူး။ဘယ်သူကမှသူ့ကိုဖိအားပေးလို့ရမှာမဟုတ်ဘူးလို့ဆိုပါလေ
။ There isn't a person on this planet whose lobbying or influence could convince me to just
ဆက်လက်ရတီးဆောက်ပြင်ဆင်ထားပြီးလုံးတင်လုံးထိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုဆက်မလုပ်ဖို့ဒါမှမဟုတ်ဆုံးလိုက်ဖို့တည်ယုံလုံစော်တဲ့လောက်ရဒါမှမဟုတ်ဩဇာလွှမ်းမှုနဲ့ဒီကဘာမှာဘသူမှကျွန်တော်ကိုဆွဲဆောင်နိုင်မှာမဟုတ်ပါဘူ
း FBI ညွှန်ကြားမှုဟောင်း Robert Mueller ကိုအထူးဆောင်စစ်ဆေးသူအဖြစ်နေလမှာတာဝန်ပေးခံပြီး FBI နဲ့အတူလက်ရှိမှာစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေတာရှိပါတယ်အဲ့ဒါကတော့ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump အသာစီးရောက်ရုရှားကဝင်နှောက်ခဲ့ဆိုတဲ့ဆွဆဲချက်တွေပေါ်စုံစမ်းစစ်ဆေးနေတာပါဒီစုံစမ်းစစ်ဆေးမှုအပေါ်သမ္မတထရမ်ကနိုင်ငံရေးသမိုင်းမှာအကြီးအမားဆုံးရည်ရွယ်ချက်ရှိရှိပြစ်မှတ်ထားစုံစမ်းစစ်ဆေးမှုအဖြစ်သိမိကြသေးခင်ကပဲပြောထားတာပါ။ဒါနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကို Republican ထပ်လွှတ်တော်မှလင်းစီဂွေရန်ကတခါလည်းလည်းမိတဲ့အခါ Christopher Ray က
I did not consider Director Mueller to be on a witch hunt.
ဒီတိုင်းမူမူလဟာရည်ရွယ်ချက်နဲ့ပြစ်မှတ်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ကျွန်တော်မယူဆပါဘူး။
ယူကော့ပွဲမှာမစ္စတာဆက်မနန်ရဖို့အတွက်သူ့ရဲ့ယူကော့ပွဲမဲဆက်စီရင်အဖွဲ့ရဲကလူတွေဟာရုရှားတာဝန်ရှိသူတွေနဲ့ပေါင်းပြီးတန်စီလို့ဆောင်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေပေါ်စုံစမ်းစစ်ဆေးမှုမျိုးစုံကိုမစ္စတာထရမ့်ရင်ဆိုင်ရတာလာတော်ကြနေပါပြီ။လေးနာရီနီးပါးကြာတဲ့ဒီဆက်စစ်ကြမ်းတာပွဲတွင်ဒီအရေးကော်မတီဝင်ထက်လွတ်တော်အမတ်တွေကအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးရေးရဲ့သဘောထားတွေကိုမေးမြန်းခဲ့ကြတာပါ။အရင်က FBI ညွှန်ကြားမှု James Comey ကိုသမ္မတဆက်ကထုတ်ပြလိုက်ပြီးတဲ့နောက်Christopher Ray ကိုအစားထိုးခံထားဖို့အမည်စင်းတင်သွင်းထားတာဖြစ်ပါတယ်ခင်ဗျာ